ချန်တီနယ်မြောက်ပိုင်းမူဆယ်နယ်ကွက်ခိုင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TNL ကဒီနေ့တိုက်ပွဲ2နေရာဖြစ်ခဲ့ပြီး19ရက်နေ့ကလည်းတနေ့တည်းတိုက်ပွဲ9ချိန်အထိပြင်းထန်ခဲ့ပါတယ်။အလားတူကချင်ပြည်နယ်မှာလည်းစံပရာဘွန်မြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIO KIA ကချင်တပ်ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစံပရာဘွန်မြို့မှာရှိတဲ့စစ်ကောင်စီစခန်းတစ်ခုကို KIA ကသိမ်းယူခဲ့ပါတယ်။ဒီအကြောင်းကိုရနိုင်စူးစီးပြောပြပေးပါဦးခင်ဗျာ။
စစ်ကောင်စီတပ်နဲ့ DNL တပ်ဖွဲ့ကြားဇူလိုင်လ5ရက်နောက်ဆုံးပတ်ကစတင်ပြီးတော့ဒီလ19ရက်နေ့ထိတိုက်ပွဲပေါင်း52ကြိမ်ဖြစ်ပွားခဲ့တာမှာဒီကနေ့ထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်တလောဆမ်ဘီနယ်မြောက်ပိုင်းမူဆယ်နယ်ကွက်ခိုင်မြို့နယ်အတွင်းနှစ်နေရာမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ DNL ရဲ့ပြည်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးတာအိတ်ကျော်က VOA ကိုပြောပါတယ်
။ဒီနေ့မှတော့နှစ်နေရာပေါ့ဒီမူဆယ်ဆလမ်ဘဲအချမ်းရဲ့ဒီအခုခိုင်ကုန်မှုပဲဆိုင်ဒီစီတော့မတည်ရသေးဘူးနော်တဲ့ဝဲဒီစီတော့မတည်သေးဘူ
းမကြာခဏဆိုသလိုနှစ်ဖက်တိုက်ပွဲတွေဖြစ်နေတာမှာဒီလ19ရက်နေ့ကလည်းတရက်ထဲမှာနေတိုက်ပွဲ9ကြိမ်အထိဖြစ်ခဲ့ပြီးတော့လက်နက်တချို့သိမ်းဆီးရခဲ့ကြောင်းလည်းသူကပြောပါတယ
်19ရက်နေ့မှာတော့ဒီ9ကြိမ်ဖြစ်တဲ့ဒီအတိအဖြစ်တဲ့နေရာတွေကတော့မူကုံးမြို့နယ်ရဲ့ခိုင်မြို့နယ်ရဲ့ဒီမူဆယ်မြို့နယ်တုံမြို့နယ်မှာဖြစ်တယ်အဲ့သူတို့ကတော့ဒီသဘာဝတရားသူစစ်စင်တက်ခဲ့တော့တိုက်ပွဲဖြစ်ွားတာရှိရဲ့အဲ့ဒီချုပ်နေရာမှာစီကူမပင်းအောင်ဖြစ်ပြီးတိုက်တာတော့အဲ့လိုမျိုးအနိထားရီဟိုရှိလို့ရှိတယ်ဒီ19ရက်နေ့မှာဒီမူကုတ်ကမှာဖြစ်တဲ့တိုက်ပွဲမှာတော့အားလည်းနဲ့တင်းစီရမရတော့ရှိတယ
်19ရက်နေ့တိုက်ပွဲတွေဟာမူကုတ်မြို့နယ်အထက်ညောင်ကုန်းအောင်ညောင်ကုန်းကုန်းဆန်နဲ့ဖီအောင်ရွာအနီးမှာ၅ကြိမ်မူဆယ်မြို့နယ်ဆိုင်းခေါင်ရွာအနီးမှာ၁ကြိမ်နဲ့ကုတ်ခိုင်မြို့နယ်ခုံမုံရွာအနီးမှာ၁ကြိမ်ဖြစ်ခဲ့ပြီးတော့မိုးကုတ်မြို့နယ်အတွင်းတိုက်ပွဲမှာတနက်6လက်နဲ့လက်နက်ခဲရီတင်းစီခဲ့ကြောင်း TNL ပြန်ကြားရေးသတင်းစာမျက်နှာမှာဖော်ပြထားပါတယ်။တိုက်ပွဲတွေကတော့ဆက်ဖြစ်နေပြီးဒီနေ့မှလည်းမူဆယ်မြို့နယ်ဆယ်လန့်ရွာဘက်မှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းဒေသခံတို့ကပြောပါတယ်
။အခုပဲလက်နက်ကြီးထူနေတာပဲ။မဲတော့ရှိသေးတယ်။ပြည်နယ်ထူနေတာပဲ။ဒါဒီမွေးအစီအစဉ်တော်မောပေါ့
။ဒီလ20ရက်နေ့နေကင်းပိုင်းကဆယ်လန့်ရွာနီစူတောင်းတောင်ဖုန်ကြီးကျောင်းကိုလက်နက်ကြီးကျတာကြောင့်အကြောင်းနိုင်ဆရာတော်ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့ဘူးဆယ်စေုံမှာစေကုသခံရကြောင်းလဲဒီဒေသခံကပြောပါတယ
်အစုတော်တော်ပေါ်မှာတော့ဆရာတော်တပါးလေးရှိသားတာအမင်းရည်ကျောင်းဆောင်ပေါ်မှာဒီနည်းနည်းကြီးကြတာပေါ့ကျောင်းလေးဆုပ်ပြတော့ပဲဆရာတော်ရှိတယ်ဆရာတော်ဘူးဆယ်စေုံမှာကိုမင်းရည်နေတယ်တော့ပြတာ
ဆယ်လန့်ကျေးရအနီတိုက်ပွဲတွေကြောင့်မန်ကတ်မိုင်းဆက်နန်းကတ်ရွာ၃ရွာကဒေသခံ900လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ခုလိုရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ DNL ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေသလိုပဲကချင်ပြည်နယ်အတွင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA တိုက်ပွဲတွေရက်ဆက်ဖြစ်နေပါတယ်။ဒီလ20ရက်နေ့ကပူတာအောင်မြကြီးနားလမ်းကစွန်ပရာဘုံမြို့နယ်ဒုက္ခကြေးရွာတရားမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကို KIA ကသိမ်းယူခဲ့ပြီးအထူးကိစ္စရင်းတော့မသိရသေးကြောင်း KIA ကိုပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ကျွန်တော်တို့ကချင်ပြည်နယ်စွန်ပရာဘုံမြို့နယ်ဒုက္ခဆိုတဲ့တပ်စခန်းကိုအဲတေပကနဲ့တင်းပိုက်လိုက်တဲ့ဖြစ်စဉ်ပေါ့တပ်ပွဲရှိပါတယ်မနေ့ကအမနေ့မိုးမလင်းလေးတစ်ချိန်ကလည်းနေ့လေ7နာရီအထိအဖြစ်တဲ့ဖြစ်စဉ်ဖြစ်ပါတယ်ခါကတော့ကေဘက်ကနဲ့တင်းလာဖြစ်ပါတယ်ဟုတ်ကဲ့ခါတောင်မှအလစ်လွတ်တယ်ဆိုတော့အဲဆက်ကဆက်ဘက်ကလည်းတော်တော်အထိနာမဲ့တင်ပါတယ်ဒါမဲ့ကင်းကနာနဲ့ဗာနဲ့တော့ကျွန်တော်တို့ကတော့မရပါဘူးခင
်ဗျဒေတာရင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်ဖက်ကစေဦးကျော်နဲ့ KIA ဘက်က2ဦးကြဆုံးကြောင်း KIA ကလက်နက်ခဲယံအများပြားသိမ်းဆည်းရမိကြောင်းဖော်ပြထားပြီးတော့ VOA အနေနဲ့တော့တိကျအတိမပြုတ်နိုင်သေးပါဘူး။တိုက်ပွဲဖြစ်ပွားရာဒုခကြီးရွာကပြည်သူတွေကတော့ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရပြီးတော့ပူတာအောင်မြကြီးနားကားလမ်းလည်းအသွာလာပိတ်ထားတယ်လို့စွန်ဘရာဘွန်ဒေသခံတူကပြောပါရတယ်။စွန
်ဘရာဘွန်ကလည်းတော့နည်းနည်းဝေးတယ်တိုက်ပွဲဖြစ်နေတာ။ပြောင်းတော့အပေါ်ကပြောင်းတော့လည်း -3 လောက်ရှိတယ်ဒုခကြီးရွာက။ရွာကလူတွေကအကုန်လုံးထွက်ပြေးတယ်လို့တော့ပြောတာပဲဒီက။အင်းချင်းနဲ့ပြောလို့ရှိရင်ကာလာနော့ပိတ်ထားတာဆင်းတော့ပဲပိတ်ထား
ဒီအပိုင်းတွင်ဖောက်ကန်တနိုင်းနဲ့ဝိုင်းမော်မြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားတာရှိသလိုရွှေကူမြို့နယ်အေရီမြို့ချောင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ